ဇွန်လ20ရက်နေ့ကပြန်လည်ဖြစ်ပွားခဲ့တဲ့ရှမ်းမြောက်ဒေသကတိုက်ပွဲတွေဟာရပ်ပေါင်း90ကျော်ကြာမြင့်လာချိန်အထိဆက်လက်ပြင်းထန်နေပြီးအဓိကနောင်ချိုနဲ့တီပေါ်မျိုးနယ်တွေမှာစစ်ကောင်စီကအလွန်အကျွံအင်အားသုံးတိုက်ခိုက်နေကြောင်းတီအန်အယ်လီတအံအမျိုးသားလူမျိုးရေးတပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံလွေရီဦးကပြောရေးကိုပြောပါတယ်။
နော်ကျွန်မကတော့တိုက်ပွဲကတော့လက်ရှိချင်းတိတော့တိုက်ပွဲပြင်းထန်နေပါတယ်။အမဒီကိုရနေနေတုန်းကတိုက်ပွဲနဲ့အဖြစ်ပါတယ်။ဒီဘုံမှာတော့မနေ့အထိဆိုတော့ဒီခလာရ2-3မှာတိုက်ပွဲဖြစ်ပွားပါတယ်။ဟိုလေကြောင့်တိုက်ခိုက်မှုကတော့ဒီတိုက်ပွဲဖြစ်တဲ့နေရာဆိုတော့နေ့စဉ်နေ့တိုင်းရှိပါတယ်။စစ်ကောင်စီကဝိုက်တွဲနဲ့လာပြတာမျိုးတွေရှိသလိုဒီအားလေရင်နဲ့ရက်ခါတွေလာပို့တာမျိုးတွေရှိ
ာလည်းတွေ့ရပါတယ်
။နောင်ချုံမြို့နယ်အတွင်းလက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာအမှတ်902အမြောက်စခန်းကုကဲရဲဌာနချုပ်မဆခ902နဲ့လက်အောက်ခံအမြောက်တပ်206တို့တည်ရှိရာတောင်ခန်းကျေးရွာမှာဖြစ်ပါတယ်။တောင်ခန်းရွာဟာနောင်ချုံမြို့နယ်မိုင်20လောက်အကွာမှာတည်ရှိပြီးတိုက်ပွဲဖြစ်ပွားနေတာတလားကျော်ကြာမြင့်နေပြီဖြစ်ပါတယ်။ဒီလ22ရက်နေ့မနေ့တနင်္လာကျော်မှာတော့ TNL ထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုစစ်ကောင်စီကဂျက်တိုက်လေရင်နဲ့ပေါင900ဘုံ၄လုံးကျဲချအမှာတပန်းကိုင်းရက်ွက်မှာ၃လုံးနဲ့ကြံတလုံးကတော်ရင်တနေရာမှာကြခဲ့ကြောင်း TNL ကသတင်းထုတ်ပြန်ပါတယ်။နောင်ချုံမြို့ပေါ်ကိုဘုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ပျက်စီးတဲ့အခြေအနေကိုလွေးရည်ဦးကအခုလိုဆက်ပြောပါတယ်
။မြို့ပေါ်ပြစ်နေတာကမနေ့ဆိုဒီနောင်ချုံမှာဖြစ်တယ်ပေါ့လေနော်။နောင်ချုံမှာ900ဘုံအလေးလုံးအခြေတော်တွေအဲ့ဒီအခြေတိုက်ခိုက်မှုကြောင့်အယတာသုံးခုကတော့ထိခိုက်ဒဏ်ရာရတယ်ပြီးတော့ဒီအယတာနေသုံးလုံးနဲ့ဒီအခြားပြည်သူပိုင်ပစ္စည်းတွေလည်းထိခိုက်ပျက်စီးသွားပါတယ
်ဒီလ21ရက်နေ့ည7နာရီလောက်မှာတော့စစ်ကောင်စီတပ်က MMDA ကိုကန့်ထိန်းချုပ်ထားတဲ့လာရှုမြို့ကိုဘုံနှလုံးကျဲချခဲ့ပါတယ်ဒါဟာလာရှုမြို့ကိုဩဂုတ်လ3ရက်နေ့က MMDA သိမ်းခဲ့တဲ့နောက်၄ချိန်မြောက်ဘုံကျဲတိုက်ခိုက်တာလည်းဖြစ်ပါတယ်ဒီလိုတိုက်ခိုက်နေတာကြောင့်လာရှုမြို့မှာနေထိုင်သူတွေအတွက်လုံခြုံမှုကင်းမဲ့နေရကြောင်းမြို့ကန်တူကပြောပါတယ
်စိတ်မလုံခြုံဘူးကတော့ကိုရဲ့အမြဲတည်းဝရိယာနဲ့နေပြောဘူးလို့ပြောတော့အိပ်ရေးတောင်မှကောက်ကောက်မအိပ်ရဘူးပေါ့အမြဲတမ်းအဲ့လင်းတန်ပဲနားဆွင့်နေရတာဖြစ်နေတယ်လင်းရောကြောက်တယ်ဒါမဲ့အဲ့မှာတော့လာလို့မြင်အောင်တခြားမျိုးမှာလှုပ်ရှားမှုကလည်းနည်းနည်းခက်ခဲတော့ဒီမှာကျတော့ကိုမျိုးကိုရဆိုတော့နည်းနည်းတွာလာပြီးတော့ဟိုကျွန်တော်တို့ဒီဝမ်းရေးတွန်းနေတော့ဖြည့်ရှင်လို့လွယ်တယ်လို့ခံစားရတယ
်တချိန်တည်းမှာတော့ကချင်ပြည်နယ်ဖားကန်းမြို့နယ်စိုင်းတောင်ဒေသဘက်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြား22ရက်နေ့တညလုံးနဲ့23ရက်နေ့မနက်ပိုင်းအထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဖားကန်းဒေသခံတူဦးက VOA ကိုပြောပါတယ်ဒီလ22ရက်နေ့နေချင်းတနအေလောက်မှာစစ်ကောင်စီတပ်ကဈေးချောင်းက2ချိန်လာရောက်တိုက်ခိုက်ခဲ့ကြောင်းပြောပါတယ်
မနေ့ညလည်းတညလုံးခြားတယ်ဒီမနေ့အပိုင်းကြီးခြားကြတော့ပေါ့ဒီနေ့ရောခဏညင်ရယ်ဆိုတော့တိုက်ပွဲအပြင်းထန်မှုတစ်ချက်ချက်တော့မြင်ရပေါ့နော်အတန်းလေးအဲဆိုင်းတော်ဘက်ခြမ်းဆိုင်းတော်ဘက်မှာဘက်ခြမ်းပေါ့ဒီနေ့ဆို18ရက်တောင်ရှိတယ်ဒီနေ့ဆို
ဖားကန်းမြို့မှာတိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်လာကြောင်းမြို့ခန့်တွေအားလုံးဒီပါဟာမြစ်ကြီးနာမိုးကောင်းမန္တလေးစတဲ့မြို့တွေကိုတင်းရှောင်နေကြရတယ်လို့အဝေးကမတွားရောက်နိုင်သူတွေကတော့အနီးအနားကျေးရွာတွေမှာတင်းရှောင်နေကြရပါတယ်ခင်ဗျာ